င်အစိုးရ2005အေပီလမှာသဘောတူခဲ့တဲ့ကျောင်းမီးတွေတုံဒါအပေးစက်ရုံတည်ဆောက်ရေးစီမံရေးတစ်ခုကိုဒီဇင်ဘာလရောက်တော့ရက်ဆိုင်လိုက်ကြောင်းလွှတ်တော်မှာကျင်းပပါတယ်။မွန်ပြည်နယ်ရေးမြို့နယ်အင်းဒင်းရွာအနီးမှာတည်ဆောက်ဖို့ရည်ရွယ်တာမို့အင်းဒင်းစီမံကိန်းလို့လူသိများပါတယ်။ဂျပန်တိုင်းကုမ္ပဏီရဲ့စီမံကိန်းဖြစ်ပေမဲ့ဒေသခံတွေကန့်ကွက်ဆန္ဒပြတာမို့ရက်ဆိုင်ရဲလို့ကုမ္ပဏီကကျင်းပပါတယ်။အနည်းငယ်တိုင်းဒဝေခရိုင်ဘန်းချောင်းဒေသမှာစစ်ခရိုနီဥကြုံဝင်းရဲ့ကုမ္ပဏီကိုဧက2000ကျောင်းမီးသွေးတူးခွင့်ပေးတာကိုလည်းခန့်ခွက်ကြပါလေ။မွန်ပြည်နယ်ကြံရုံးမြို့နယ်မှာမော်လမြိုင်ဘီလက်မြေလုပ်ငန်းကိုတော့အေပီလတရက်နေ့ကစပြီးကျောင်းမီးသွေးလောင်စာနဲ့လေပတ်နေပြီလို့ပြည်နယ်ဝန်ကြီးချုပ်ကဇွန်လ15ရက်နေ့ကပြောဆိုကြောင်းအေယာဝတီသတင်းမှာဖော်ပြပါလေ။ဒါပေမဲ့ဆာဖာကန့်တတ်ထုတ်လုပ်မှုအနည်းဆုံးကျောင်းမီးသွေးအမျိုးအစားကိုအင်ဒိုနီးရှားကတင်သွင်းပြီးအသုံးပြုနေတယ်လို့ဆိုပါတယ်။ကျောင်းမီးသွေးဟာလူမှုဘဝကိုထိခိုက်စေပြီးအဆိတ်တက်နိုင်တဲ့အတွက်ဒေသခံတွေကစိုးရိမ်ကြပါတယ်။ဒါကြောင့်ကျောင်းမီးသွေးစီမံကိန်းတိုင်းကိုကန့်ကွက်ဆန္ဒပြကြတာဖြစ်ပါတယ
်။ဘောလုံးနယ်ဘီလက်မီလုပ်ငန်းအတွက်ကျောင်းမီးသွေးသုံးဓာအားပေးစက်ရုံတည်ဆောက်တာကိုဒေသခံကြီးရွာ၁၁ရွာကကန့်ကွက်ကြပါတယ်။အင်ဒိုနီးရှားကတင်သွင်းတဲ့ကျောင်းမီးသွေးအမျိုးအစားဖြစ်လို့မြမကြောင်မီးသွေးလောက်မဆိုးဘူးလို့အကြောင်းပြပါတယ်။ကြောင်မီးသွေး၄မျိုးလောက်ရှိပေမဲ့အကျန်းများအဖြစ်အပျော်မျိုးနဲ့အမားမျိုးဆိုပြီး၂မျိုးခွဲနိုင်ပါတယ်။အပျော်စားအမျိုးရောင် Lignite ကြောင်မီးသွေးဟာပတ်ဝန်းကျင်ကိုအထူးခိုက်ဆုံးဖြစ်ပါတယ်။မြမကြောင်မီးသွေးဟာအပျော်စားဖြစ်လို့ပတ်ဝန်းကျင်ကိုအများဆုံးညင်ညမ်းစေပါတယ်။ကြောင်မီးသွေးတွင်းတွေဟာရှင်းလင်းပွင့်တွင်းဖြစ်လို့မြေပေါ်ကတူးယူရပြီးထုတ်ယူတဲ့ပမာဏများလေလေတူးယူတဲ့နေရာကျယ်ဝန်းလေလေဖြစ်ပါတယ်တီတိကြောင်မီးသွေးကြောင့်ပတ်ဝန်းကျင်ကျေစီးရပုံကိုပို့အုပ်လူငယ်အဖွဲ့က2011ခုနှစ်မှာအစိုးရခန်းစာထုတ်ပြန်မှုပါတယ်အခုအထိကန့်ကွက်နေကြတုံးဖြစ်ပါတယ
်ကြောင်မီးသွေးသုံးဆက်ရုံစီမံကိန်းအားလုံးလိုလိုမှာဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြပွဲနဲ့ကျုံးနေရပါတယ်ရန်ကုန်တိုင်းအတွင်းမှာတော့ကြောင်မီးသွေးသုံးဆက်ရုံတည်ဆောက်ခွင့်မပြုကြောင်းသိရပါတယ်ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်းခရိုင်မိုင်းကျန်မြို့နယ်မှာတော့ဒေသခံတွေရဲ့ကန့်ကွက်မှုကြောင့်လုပ်ငန်းရုပ်သိမ်းဖို့ကုမ္ပဏီဘက်ကသဘောတူခဲ့ပါတယ်။ကျောင်းမီးသွေးတင်းတွင်းရေဝေးရေလဲဒေသတစ်တော်တွေပျက်စီးပြုံးပြီးပြည်ရာတွေပျက်စီးလာနိုင်တာကိုရှင်းပြတဲ့အတွက်ကျောင်းမီးသွေးတုဖို့မှုကိုရုပ်သိမ်းဖို့ကုမ္ပဏီဘက်ကဆုံးဖြတ်ခဲ့ကြောင်းသိရပါတယ်
။ဒါပေမဲ့တရံစာတမ်းနဲ့ပတ်ဝန်းကျင်ရေးရာဝန်ကြီးဦးဝင်းဝင်းကကျောင်းမီးသွေးဟာအန္တရာယ်မရှိဘူးလို့လွှတ်တော်မှာပြောဆိုတဲ့အတွက်မိုင်းကန်ကြောင်မီးသွေးလုပ်ငန်းကိုမကြမီကပြန်လည်စတင်နေပြီဖြစ်ကြောင်းဇွန်လ2ရက်နေ့ထုတ်ချမ်းတန်တော်ရှင်းမှာဖော်ပြပါရယ်ကြောင်မီးသွေးလုပ်ငန်းကထွက်တဲ့မီးခိုးနဲ့အမှုတ်ဟာလူမှုကိုညဉ့်ညမ်းစေတာမို့လူမှုကျန်းမာရေးကိုအန္တရာယ်ပေးတယ်လို့ပြည်သူတွေကနားလည်ထားကြပါရယ်အပျော်စားဖြစ်တဲ့အတွက်ကြောင်မီးသွေးပုံအလိုလိုမီးလောင်လို့ထွက်လာတဲ့အနံ့ဆိုးဟာဒေသခံတွေကိုအတော်ဒုက္ခပေးပါရယ်ကြောင်မီးသွေးသုံးဆက်ယုံကထွက်တဲ့မီးခိုးမှာပါလာတဲ့အစိတ်တက်ဟာသဘာဝပတ်ဝန်းကျင်ကိုပျက်စီးစေပါတယ်။ဆက်ယုံတစ်ဝက်ကရွာတွေမှာလူဦးရေ90ရာခိုင်နှုန်းဟာအရေးပြားရာရံတဲ့ရောဂါကိုခံစားနေရတယ်လို့ဆိုပါတယ်။ဘာကြောင့်ထုတ်ခွင့်ပေးတယ်ဆိုတာစဉ်းစားစရာဖြစ်လာပါတယ
်။ထိုင်းနိုင်ငံမြောက်ပိုင်းကကြောင်မီးသွေးသုံးမင်းမော့ရက်စစ်ဓာအပိဆက်ယုံကထုတ်ခွင့်လိုက်တဲ့အစိတ်ငွေကိုရှူရှိုက်ပြီးလို့အသက်ရှူလမ်းကြောင်းရောဂါအဆုတ်ကင်စာသွေးအဆိပ်တဲ့ယောဂါစတဲ့ယောဂါတွေကိုခံစားရသူပေါင်းထောင်ချီရှိနေပါတယ်။မြမပြည်မှာကြောင်မီးသွေးထုတ်ခွင့်ကိုအစ်စ်ထုတ်မပေးတော့ဘူးလို့တရားစာတမ်းနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးကမကြမီးကပြောပါတယ်။အရင်ထုတ်ခွင့်ရထားသူတွေကိုတော့စီကံနီလာအတိုင်းတော့မလုပ်စစ်ဆေးမယ်လို့ဆိုပါတယ်။စွန့်ရင်ရဖို့ကြောင်မီးသွေးအရေးကြီးပြီမယ်လူမှုအသက်ဘေးကပိုပြီးအရေးကြီးပါတယ်။တဘောကဓာတ်ငွေတရုတ်နဲ့ထိုင်းကိုရောင်းစားနေရမှုမြန်မာပြည်မှာအခအတန့်နဲ့သာသုံးနိုင်ပါလေအခုတော့ဒီကန့်တတ်ထားတဲ့ပမာဏကုန်သွားလို့နောက်ထပ်မရတော့ပါဘူးပဝင်းကျင်ထိခိုက်တဲ့ရေအားရက်စစ်ကိုလည်းမထုတ်နိုင်ပါဘူးဒါကြောင့်ကြောင်မီးတွေးသုံးဓာတ်ပစ်စစ်အကြောင်းပြည်သူတွေနားလည်အောင်ရှင်းပြပြီးတည်ဆောက်ဖို့စိတ်ကူးကြောင်းရက်စစ်နဲ့စွမ်းရင်ဝန်ကြီးဌာနအတွင်းဝင်ကအေပီလက်ကပြောပါလေကြောင်မီးတွေးတဲ့စက်ရုံမှာရေသုံးတဲ့ပမာဏအလွန်များတာကြောင့်ရည်ရူကိုညင်ညာစီတဲ့အဖြစ်ရေရှားပါမှုပြဿနာစုကိုလည်းဖြစ်စေနိုင်ပါတယ်ခင်ဗျာ